ဧပြီလ23ရက် Engineering and Technology သတင်းမှာမြန်မာစစ်တပ်ရဲ့အာဏာသိမ်းမှုနဲ့နိုင်ငံတွင်းတရားမဝင်သစ်ခုတ်လဲမှုတို့ဆက်ဆက်ပတ်သက်နေတဲ့အကြောင်းဆုံးမတဲ့ဖို့ဖော်ပြခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းလိုက်လို့ပြည်တွင်းလူထုရဲ့စွန့်ကျင်ဆန္ဒပြပွဲတွေပြည်ပနိုင်ငံတွေရဲ့ပိတ်ဆို့အရေးယူခံရတာတွေတိုးမြင့်လာတာနဲ့အမျှဗန္ဒာရေးအကြမ်းဆိုင်နေတဲ့စစ်ကောင်စီဟာငွေကြေးအရမြန်နဲ့တစ်တောတွေစီကိုဥလှည့်လာခဲ့ပါတယ်။အဲဒီနောက်မှာတော့နိုင်ငံရဲ့တစ်တောဧရိယာတွေအတွင်းတဘာဝပဝန်ကျင်ထိခိုက်ယိုယွင်းမှုအန္တရာယ်တွေပေါ်ပေါက်လာနေတာကိုကောင်းငင်ဂျိုရုတပ်ပုံအထောက်အထားတွေအရတွေ့မြင်နေရပါတယ်။ဒေါ်စစုကြည်ဦးဆောင်တဲ့အရပ်ဘက်အစိုးရကိုအာဏာသိမ်းဖြုတ်ချခဲ့တဲ့စစ်တပ်အစိုးရကာလစတင်ချိန်ကစလို့တစ်တောပြုံးတိမှုကအဆမတန်မြင့်တက်လာခဲ့ပါတယ်။အကျိုးအမြတ်ကြီးမားတဲ့အတွက်လဲစစ်တပ်ဟာအရင်ကတည်းကအထင်ကုတ်မရှိတစ်တွေကိုခုတ်လဲခဲ့တာပါ။စစ်တပ်အာဏာမသိငင်ကတည်းကအကြီးအစားသစ်ထုတ်လို့အပြောင်းရှင်းမှုတွေဟာ2019ခုနှစ်ကတည်း2020ပြည့်နှစ်မှာပုံမှုမြင့်တက်လာခဲ့တာပါဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့အခြေအနေတွေပုံမှုဆိုးဝါးလာခဲ့ပါတယ် Google Earth နဲ့ Global Forest Watch စောင့်ကြည့်ရေးဂျူရုတွေစီကဓာတ်ပုံတွေနဲ့အချက်အလက်တွေရနိုင်ငံရဲ့မူလမိုးသစ်တော်တွေယိုယွင်းလာနေတဲ့အခြေအနေတွေကိုတွေ့မြင်လာနေရတဲ့အတွက်တဘာဝပတ်ဝန်းကျင်ရေးရအဖွဲ့တွေစိုးရိမ်မကင်ဖြစ်လာနေကြပါတယ်မြန်မာစစ်တပ်ရဲ့စစ်ကောင်စီကတော့အခုလိုအခြေအနေကိုအခွင့်ကောင်းယူပြီးအိန္ဒိယချင်းနိုင်ငံတွေကိုတစ်တွေ့တရားမဝင်ရောင်းချနိုင်တဲ့အခွင့်အလမ်းရရှိခဲ့ပါတယ်။ဒီလိုနဲ့တစ်တော်ကြီးတွေသာတစက်တစက်ကျဲပတ်သွားခဲ့ပေမဲ့စစ်ရုပ်ချုပ်ရေးနဲ့တင့်မောင်းခိုးအဆက်ဆက်ကိုလက်ဆုပ်လက်ကမ်းတက်တည်ပြဖို့ခက်ခဲနေစေဖြစ်ပါတယ်။နိုင်ငံတကာအနေနဲ့လည်းမြန်မာသဘာဝပတ်ဝန်းကျင်အခြေအနေဟာအခုအခါထင်ရသိရခက်တဲ့အနေအထားမှာရှိနေတာပါ။စီရေးပြစ်ပခတ်တွေဖြစ်ပေါ်နေတဲ့နေမျိုးတွေအတွင်းလုံငန်းတွေဆောင်ရွက်ဖို့ကလည်းမလွယ်ကူလာပါဘူးအခုတိုင်းတစ်တော်တွေဘလို့ကြကြပြုံးတိနေရမလဲဆိုတာအပြောရခက်ကြောင်းတစ်တော်ပညာရှင်တူကဆိုပါတယ်တဘာဝပတ်ဝန်းကျင်စုံစမ်းစစ်ဆေးရေးဌာန EIA ရဲ့စစ်ဆေးချက်တရအရလဲမြန်မာတစ်ထုတ်လုပ်ယူလုံငန်းအခြေအနေဟာစစ်တပ်အာဏာမသိငင်ကရောအာဏာသိမ်းပြီးတဲ့နောက်မှာရောစိုးရိမ်စရာအနေအထားမှာရှိနေတယ်လို့ဆိုပါတယ်အခုသတင်းပတ်အတွင်းအမေရိကန်စိုးရဗန္ဒာရေးဌာနကမြန်မာတစ်ထုတ်လုပ်ယူလုံငန်းနဲ့ပလဲလုံငန်းကိုမြန်မာစစ်တပ်နဲ့မပတ်သက်ရအောင်ပိတ်ဆို့အရေးယူလိုက်ပါတယ်။အဲ့ဒီလုပ်ငန်းတွေဟာကလေးငယ်တွေအပါအဝင်မြန်မာပြည်သူတွေကိုမတရားသဖြင့်ဖိခတ်သက်ဖြတ်အကြမ်းဖက်နေတဲ့စစ်တပ်အတွက်အကျိုးအမြတ်ကြီးမားတဲ့လုပ်ငန်းတွေဖြစ်ကြောင်းလည်းဖော်ပြပါတယ်။မြန်မာတစ်တော်ပြုံးနေမှုကမ္ဘာအမြင့်ဆုံးအဆင့်အထိပါဝင်နေတာနဲ့ပတ်သက်ပြီးအဓိကအချက်ကစိုက်ပျိုးမြေချဲ့ထွင်မှုစွန့်ရင်နဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကဏ္ဍတွေတပ်ထုမှန်တဲ့တစ်လုပ်ငန်းတွေဖြစ်ကြောင်းကုလသမဂ္ဂစန္ဒရေးကအဖွဲ့ FAO ကပြောဆိုခဲ့မှုပါတယ်။ဒါပေမဲ့အခုတော့တရခန်ကစစ်တပ်အစိုးရဖြစ်သွားပါပြီ။ပြီးခဲ့တဲ့နှစ်ကရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေအတွင်းမြန်မာကျပ်ငွေ17ဘီလီယံတန်ဖိုးရှိတဲ့တရားမဝင်မှောက်ခိုးသစ်တန်ချိန်9900ကျော်ဖမ်းဆီးမိခဲ့ပါတယ်။အဲ့ဒီမှောက်ခိုးသစ်တွေနဲ့စစ်တပ်ဟာအကျိုးအမြတ်တွေရရှိနေတာဖြစ်ကြောင်းဆောင်းပါးကဖော်ပြပါတယ်။ ABL 3ရဲ့ Diplomat Magazine မှာတော့မြန်မာနိုင်ငံရဲ့စစ်တပ်အာဏာသိမ်းပြီးကမ္ဘာလူသားဆိုင်ရာစံနှုန်းတွေအတိုက်ခိုက်ခံရပြီဆိုတဲ့ဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပေါ်ပေါက်လာခဲ့တဲ့စီကံကြနာပြီးငင်းကြတဲ့လူထုရဲ့စွန့်ကျင်ဆန္ဒပြပွဲတွေဟာအချိန်ကာလ300ပြည့်ကနေပြီးဖြစ်ပါတယ်။လူကြုံရေးတပ်ဖွဲ့တွေကသာဆန္ဒပြလူထုတွေကိုအင်အားသုံးအကြမ်းဖက်တိုက်ခိုက်ခဲ့ကြလို့နောက်ပိုင်းမှာဆန္ဒပြသူတွေကလည်းလက်လုပ်ပလင်းဘုံတွေရှီဟောင်းအမဲလိုက်တူမီတနတ်တွေနဲ့ကိုကုတ်ကိုခုခံကာကွယ်ခဲ့ကြရတာဖြစ်ပါတယ်။လူကြုံရေးတပ်ဖွဲ့တွေကသာနိုင်ငံတကာစာချုပ်စာညွှန်းတွေအတိုင်းကင်တွယ်ပြုတ်မှုဆောင်ရွက်ခဲ့ကြမယ်ဆိုရင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားလှယ်ခရစ်စတင်ဘာဂျနာပြောခဲ့သလိုသူချုံစီလူသားပွဲတွေပေါ်ပေါက်လာမှာမဟုတ်ပါဘူးအခုတော့အခြေအနေကလွန်ခဲ့တဲ့နှစ်ပေါင်း80ကအခြေအနေမျိုးတွေပို့ပြီးတော့ဆိုးသွားတဲ့ပြည်တွင်းစစ်ကြောက်ကဘာစီကိုဥတည်နေပြီလို့လဲဆောင်းမကဖော်ပြပါတယ်အနာသိန်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကလည်းအခြေခံဥပဒေကိုလက်လျော်ရှုပြီးလက်နက်မဲ့ပြည်သူတွေအပေါ်ရက်ဆက်နိုင်သမျှရက်ဆက်ခွင့်တပ်ဖြတ်ခွင့်နှိမ့်ဆက်ညှဉ်းပန်းခွင့်ပုဂ္ဂလိကပိုင်ပစ္စည်းတွေလူယူဖြည့်ဆည်းခွင့်တွေပြုထားပါတယ်။အခုဆိုရင်တနင်္ဂနွေလုံးမှာတည်ဆုံသူအနည်းဆုံး940ကျော်ရှိသွားခဲ့ပါပြီ။အဲ့ဒီထဲမှာကလေးအရေးအတွက်အနည်းဆုံး90လောက်ပါဝင်ပါတယ်။ထိန်းသိမ်းခံရသူကလည်း3300ကျော်ရှိနေပါတယ်။အခုဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရားမဝင်ချမ်းဖက်အဖွဲ့ကိုရရလက်နဲ့ရှိရနီလန်းတွေနဲ့ပြန်လဲတက်ခတ်ကြဖို့တရင်သားလူမျိုးစုလွတ်တကိုင်အဖွဲ့တွေနဲ့အတူတွန်းလှန်ကြဖို့ဆုံးဖြတ်ပြင်ဆင်နေကြပြီဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာ အမေရိကန်သားမဟောင်းစကော့မာစီယားကလည်းမြန်မာစစ်တပ်ဟာစင်ချင်းစဉ်စားနိုင်စွာကင်းမဲ့နေပြီးသူတို့ရှုံ့နှိမ့်တော့မယ်ဆိုတာကိုလည်းသိနေကြပြီဖြစ်တဲ့အတွက်ပြေးဖို့ရှာနေကြသူတွေနဲ့စကားပြောစရာမလိုတော့ပါဘူးလို့သူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့ကြောင်းဆောင်းမကဖော်ပြပါတယ်ခင်ဗျာ။